အခုလိုမျိုးဒီ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့အမှုကိုကြားနေချိန်မှာပဲတရားရုံးအပြင်မှာဒီစိတ်ဝေဒစာစောင့်ကြည့်နေကြသူတွေရှိပါတယ်မြန်မာနိုင်ငံဘက်ကနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လာပြီးတော့အမှုရင်ဆိုင်တဲ့အပေါ်အားပေးထောက်ခံနေကြသူတွေရှိသလိုအမှန်တရားပေါ်ပေါက်စေရေးမျှော်လင့်နေကြသူတွေပါတရားရုံးအပြင်မှာရှိနေကြတာပါအဲ့တော့တရားရုံးမှာရှောက်ထားတင်ပြချက်တွေနဲ့ပတ်သက်လို့သူတို့ရဲ့အမြင်တွေကရောဘယ်လိုရှိနေကြပါသလဲ ICJ တရားရုံးအပြင်မှာကိုယ်တိုင်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုဝင်းခန့်မောင်ရေးပြောပြပေးပါရှင်
ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေရတော့ Netherlands နိုင်ငံ The Hague မြို့ကနိုင်ငံကတရားရုံးချုပ် ICJ ရှေ့မှာဖြစ်ပါတယ်။ဒီနေ့စနေနေ့12လဟာဂမ်ဘီယာနိုင်ငံကိုတရားစွဲဆိုထားတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ဒီကြားရက်စီမံဆောင်ရွက်ချက်တွေပြုသင့်မပြုသင့်ကြားနာစစ်ဆေးမဲ့နောက်ဆုံးနေ့တတိယနေ့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရက်ကတော့ဂမ်ဘီယာနဲ့မြန်မာအပြန်အလှန်တင်ပြချက်တွေကိုကြားနာပြီးပါပြီ။အဲဒီကနေ့မှာတော့နှစ်ချိန်ခွဲပြီးလုပ်မှာဖြစ်ပါတယ်ဒီမြန်မာစံတော်ချိန်3နာရီမှာဂမ်ဘီယာဘက်ကစတင်တင်သွင်းမှာဖြစ်ပြီးဒီမြန်မာစံတော်ချိန်ည10နာရီမှာတော့ဒီမြန်မာဘက်ကခြေပါချက်တွေကိုအဲဒေါက်ဆန်စုကြည်ဦးဆောင်နေမှာကိုယ်စားလှယ်ဖွဲ့ဟာပြုလုပ်သွားမှာဖြစ်ပါတယ
် ICJ ကိုထောက်ခံတဲ့ဒီရိုဂျာအုပ်စုတွေဘက်ကတော့ဒီနေ့မှာဆန္ဒပြဖို့အစီအစဉ်မရှိဘူးလို့သိရပါတယ်ဒေါက်ဆန်စုကြည်ကိုထောက်ခံဆန္ဒပြသူတွေကတော့ဒီကနေ့နောက်ပိုင်းမှာပွဲပွဲရောက်ရှိနေပါပြီညနေကျရင်တော့မနေ့ကစီစဉ်တိုင်းဆက်လက်ထောက်ခံဆန္ဒပြသွားမယ်လို့သိရပါတယ
်နယ်သာလန်နိုင်ငံမှာနှစ်ပေါင်း30ကျော်ကြာနေထိုင်ခဲ့သူဒေါ်ချိုမာကသူကုရောက်ရှိနေရတဲ့အကြောင်းရင်းကိုအခုတို့ပြောပါတယ
်ဒီနေ့လာရတဲ့အကြောင်းရင်းကတော့အန်တီအနေနဲ့ဗမာပြည်သားဖြစ်ပါတယ်ဗမာပြည်သားဖြစ်တယ်လို့ဒီအမေတော်အောင်ဆန်းစုကြည်ကဒီကိုလာပြီးတော့နိုင်ငံအတွက်လာရောက်ဖြစ်ရှင်းတဲ့အတွေ့အန်တီတို့ကလည်းတစ်ဖက်ဝိုင်းတိတ်ခါနေပြီးတော့ဝိုင်းဝန်းကူညီတဲ့သဘောပါ
ဆွေဒင်နိုင်ငံလွန်တက်ကတူမှာပြည်သူ့ကျန်းမာရေးမာစတာဖွဲ့အတွက်ပညာတော်တင်လာရောက်တည်ယူနေသူမန်နှင်းလက်ဆိုကတော့မနေ့ကတရက်ကွေမှာလာရောက်နှာထောင်ခဲ့တဲ့သူ့အတွေ့အကြုံကိုအခုလိုဝေမျှပါတယ
်နှာထောင်လိုက်ရတာပေါ့နော်ကျွန်တော်မနေ့က9နာရီခွဲခရေကလာပြီးတော့ဒီမှာခ ्यू ရတယ်အဲ့တော့ဟိုလူတွေကတော့အများကြီးပဲပေါ့နော်ကျွန်တော်တို့အစားအစာထားတာဘယ်လိုစားထားလဲဆိုလို့ရှိရင်ဒီဂမ်ဘီယာဘက်ကနေပြီးတော့ hearing public hearing အတွက်ကိုလူ25ခုပေါ့နော်ပြီးရင်ညီမတို့ဒီညီမဘက်ကပြီးတော့ညီမဘက်ကနေပြီးတော့လာပြီးနှာထောင်တဲ့သူတွေကို25ခုပေးမယ်လို့ကြားထားတယ်ဒါပေမဲ့တကယ်ပေါ့နော်သူတို့အမှသတ်မှတ်ထားတဲ့ criteria ဘာဖြစ်သွားလဲဆိုလို့ရှိရင်ဒီနှစ်ဖက်လုံးအတွက်ကိုသူတို့ကဘဘတွေဒီဘက်တွေမခွဲတော့ဘူးမခွဲတော့ဘဲနဲ့ဒီ ticket ကို20ပဲပေးတယ်ပေါ့နော်အဲ့တော့20ပဲပေးရတဲ့အတွက်ကြောင့်မို့ညီမတို့ကဒီလာတဲ့သူတွေတဲမှာဆိုလို့ရှိရင်ညီမတို့အရှိမာတော့ရောက်နေရပေါ့နော်9နာရီခွဲခဲ့ရောက်နေတဲ့အတွက်ကြောင့်မို့ ticket ကိုတော့ရခဲ့တယ်ဒါပေမဲ့ဒီညီမဘက်ကနေပြီးတော့နောက်ထောင်နေသူဆိုလို့ညီမထင်တယ်ဟိုညီမလူမျိုးက9ရက်10ရက်လောက်ပဲတွေ့တယ်ကျွန်တော်ကတော့ဒီအော် foreigner တွေလည်းပါမယ်ပေါ့နော်အဲ့လိုမျိုးအမျိုးစုံပေါ့လူမျိုးစုံပေါ့နော်အဲ့လိုမျိုးပါတယ်အဲ့တော့မနေ့ကညီမတို့20နာထောင်ခွင့်ရခဲ့တယ်
မြန်မာမွတ်စလင် association နယ်သာလန်ရဲ့အသွေးအမှုလည်းဖြစ် European Ranger Council ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့မိုဟာမက်အီလီယပ်စ်ကတော့ပြီးခဲ့တဲ့နှစ်ရက်ကတရားခွင်ကြားနာမှုတွေနဲ့ပတ်သက်လို့သူ့အမေကိုအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ပထမတရက်ကတော့ဟိုဂမ်ဘီယာကနေကျွန်တော်တို့ Ranger လူမျိုးပြက6လဲချထင်တာပေါ့ကျွန်တော်တို့ကိုဂျင်းလုံးဆိုင်ဟိုလူမျိုးတွန်းတက်ပြည့်မှုနဲ့ပတ်သက်ပြီးတော့အဲ့ဒါသူတို့အသေးစိတ်ဟိုအထွက်အခန်းနဲ့ပေါ့အင်းပြတယ်ဟိုနောက်ပြီးတော့မနေ့ကတော့ on sense ကိုကြည်လာပြီးတော့အဲ့ဒါကိုဖြေပါတာပေါ့အဲ့ဒါကိုဖြေပေးတယ်ဒါမဲ့ကျွန်တော်တို့ကစိတ်မကောင်းတာတော့ဆိုကကိုယ်တိုင်အကုန်တီးပြီးတော့အဲ့ဒီတော့ဆိုက Nobel ဆိုရထားတာက piece မှာပဲ Nobel ဆိုရထားတယ်အမျိုးသမီးတယောက်ဖြစ်တယ်ကျွန်တော်လည်းအစားတည်းအရင်ကယူသေးတယ်လေးစားတယ်သူယူကြတယ်ဒါမဲ့သူ့ရဲ့အကူကဆက်ဆက်မုံပြောပုံတွေကတော့အားမရဘူးပေါ့သူကရိုဟင်ဂျာလူမျိုးဆိုပြီးတော့နာမည်တော့မသုံးခဲ့ဘူးမနေ့ကကွာအကုန်လုံးကိုသူကငင်းတာတော့ငင်းတယ်ငေးချူတာတွေအကုန်လုံးကမတင်ကျင်းတာတွေအဲ့ဒါတွေကတော့ငင်းတော့ငင်းတယ်တောင်မဲ့ဝင်းချာနာမည်တော့မကိုင်းဘူးဆိုတော့အဲ့ဒါတော်တော်လေးကိုစိတ်မကောင်းဘူးအဲ့ဒါလေဟိုလူမျိုးတမီးရဲ့နာမည်တကူကို deny လုပ်တာအဲ့ဒါလေဂျင်းနိုဆိုက်ရဲ့ stages တကူပါပဲ
မြန်မာနိုင်ငံကိုဂမ်ဘီယာကတရားစွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဂျင်းနိုဆိုက် convention စာချုပ်ချိုးဖောက်မှုနဲ့ပတ်သက်လို့ကြားပြတ်စီမံဆောင်ရွက်မှုတွေပြုသင့်မပြုသင့်ဒီကိစ္စနောက်ဆုံးကြားနာမှုနှစ်ရက်ပြီးသွားတဲ့အခါမှာတရားရုံးရဲ့ဆုံးဖြတ်ချက်ကိုတော့နောက်ထပ်ရက်သက်တစ်ပတ်အနည်းဆုံးနှစ်ပတ်အကြာပြီးမှသိရမယ်လို့ခန့်မှန်းရပါတယ်ကျွန်တော်ဝင်းခန့်မောင်ပါ Netherlands နိုင်ငံ The Hague မြို့ ICJ တရားရုံးကနေတည်င်းပေးဖို့ဟင်ရာဖြစ်ပါတယ်